အမေရိကန်စစ်ဖက်ဟာတောင်ကျုပ်ပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလှည့်ခဲ့ပြီးတော့ကျွန်းစုတွေပေါ်မှာအလဲကျတပ်ဖွဲ့ပြီးစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြှင့်ပြီးတော့နေရာယူထားတယ်လို့အမေရိကန်ကာဝေးဝန်ကြီးအက်ကာတာကဒီကနေ့ပြောပါတယ်။တောင်ကျုပ်ပင်လယ်တွင်ပထမဆုံးပူးတွဲကင်းလှည့်တာကိုမလကလုပ်ခဲ့တယ်လို့မနီလာမြို့တော်မှာဖိလစ်ပိုင်ကာဝေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကပြောပါတယ်။ဒုတိယတစ်ကြိမ်ကတော့ဤပြည်လအစောပိုင်းမှာအဆုံးသတ်ခဲ့တယ်လို့ကာဝေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာအခုဆိုရင်ဂျပန်ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေနဲ့အတူတောင်ကျုပ်ပင်လယ်ထဲမှာပူးတွဲကင်းလှည့်တဲ့ဒုတိယမြောက်နိုင်ငံဖြစ်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတူကပြောပါတယ်။အဲဒီလိုကင်းလှည့်တာမျိုးကိုပုံမှန်လုပ်ငန်းတွေရဲ့တစ်စီတစ်ပိုင်းအဖြစ်ပဲလုပ်လို့သွားမယ်ဆိုတာအစီအစဉ်ရေးဆွဲသူတွေကဆန့်စစ်လေ့လာနေတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဗော်ဒဲဂါစမန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တောင်ကျုပ်ပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအပြင်းထန်ဆက်လုပ်လာနေချိန်မှာပဲအမေရိကန်ရဲ့အခုကြေညာချက်ထွက်လာတာပါ။ဖိလစ်ပိုင်နိုင်ငံအနီးပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုတွေမှာရှိတဲ့တန်တာကြောက်တန်းတွေပေါ်မှာအခြေအဝန်ဟက်တာ1100လောက်ရှိတဲ့လူလုံကျွန်းတွေကိုတရုတ်ကတိစောက်ထားပါတယ်။